ပြည်ထောင်စုညဉ့်ဉဏ်ရေး21ရာစုပင်လုံတတိယညချိန်ညီလာခံဖွံ့ဖြိုးရေးကတက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ပြောကြားသွားတဲ့အချက်လေးတွေကိုကြည့်ရင်အပြစ်ရညဉ့်ဉဏ်ရေးအလားလာဟာပိုပြီးတော့ဝေးကွာသွားစေတဲ့သဘောရှိကြောင်းပြပချေးဆိုင်တိုင်းသားရေးလှုပ်ရှားသူတွေချို့ကသုံးသပ်လိုက်ပါတယ်တတိယချိန်ပင်လုံညီလာခံမှာကိုပိုင်ပြတ်ထန်းခွင့်တို့ခွဲမထွက်ရေးတို့စတဲ့ကိစ္စရပ်တွေဆွေးနွေးခွင့်မရတဲ့ပေါ်အားမလို့အားမရလည်းဖြစ်နေကြပါတယ်ပင်လုံညီလာခံအပေါ်တိုင်းသားတွေရဲ့တုံ့ပြန်ချက်နဲ့ပတ်သက်လို့ကုညံဝဲအောင်ကစူးစီးတင်ပြထားတာနားဆင်ပါခင်ဗျာ
လာဝောင်းတန်ကြာရန်နာခေယာကပြန်လည်ကျင်းပတဲ့21ရာစုပင်လုံတတိယညီလာခံကတမတော်ကဝေးဦးစီးချုပ်က NCA လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုအခုလိုတိုက်တွန်းသွားပါတယ်
။ငင်းငယ်လုံငန်းစုတွေဟာလေဒီမိုကရေစီစံနှုန်းအတိုင်းအများစုကလက်ခံသဘောတူညီချက်ဒီအတိုင်းအခြေခံထားဆောင်ရွက်တော့လို့ပါတယ်။အင်အားစုတော်တော်များများကသဘောတူလက်ခံထားပြီးဖြစ်တဲ့အင်္ဂါလိုပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ် NCA ခိုင်ခိုင်မာမာရှိနေတာပဲဖြစ်ပါတယ်။ဒါကြောင့် NCA ကိုတိုင်းသားတဲ့တက်ကအဖွဲ့အစည်းချင်းကလက်မရေးထိုးဖို့လိုအပ်ပါတယ်။ပြစ်ခတ်တက်ခံမှုတွေမရှိလို့လက်မထိုးစရာမလိုဘူးလို့တွန်းဆိုနေတာတွေရေကန်သဘောတူညီချက်တွေရှိပြီးဖြစ်တယ်ဆိုတာတွေဟာရှောင်လန်းနေတဲ့ဒီမိုကရေစီကျင့်ဝတ်နဲ့ညီညွတ်မှုမရှိဘူးလို့ကျွန်တော်ပြောချင်ပါတယ်
။တမတော်ဘက်ကစည်ရင်အားတိုးချက်ချထားတာတွေပြန်မယူသိမ့်သေးပဲထိုးစစ်တွေမရဆိုင်သေးပဲနဲ့ NCA စာချုပ်မှာလက်မထိုးဖို့ကိုသာစိုးအတင်းပြောနေတာကရှေ့ဆက်ရမယ့်ညီညွတ်ရေးအတွက်အလားအလာကောင်းနေတဲ့ပူဝေးသွားစီတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကကြင်မာမေးအဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ကပြောပါတယ်
။ငင်းချိုင်းခီးစင်ပူကြရှိလာမယ်လို့ကျွန်တော်မြင်ပါတယ်။ NCA ထိုးမထိုးရင်တိုက်မယ်ဆိုတော့သဘောတဘာဝနဲ့ပြောသွားတာ။ဆိုင်မထိုးဘူးဆိုရင်ထက်တိုက်မှာပဲဆိုတာဟာကိုပူချုံမူကြီးမြင့်အောင်လိုက်ပေါ့။ဟန်ပြမင်းကုန်းပုံစံနဲ့ဟိုသူကအဲ့လိုပြောသွားတယ်ကျွန်တော်ခံစားရပါတယ်။နောက်တစ်ခုကတော့ငင်းချိုင်းရေးဆိုတာဒီစစ်ကိုဖြစ်ပွားအောင်တိုက်နေတဲ့ထိုးစစ်တွေဆင်းနေအဖွဲ့တွေရှိနေလို့ပဲတိုက်ခိုက်မှုဆိုတာရှိတာဗျကျွန်တော်ကချင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေချမ်းမြောက်မှာဖြစ်တဲ့ဟာအားလုံးကြည့်လို့ရပါတယ်ထိုးစစ်ဆင်းတဲ့နေရာတွေရှိမှာပဲစစ်ပွဲဆိုတာဖြစ်နေရပါအဲ့ဆိုဗိုလ်ချုပ်မှုကြီးပြောတဲ့စကားနဲ့မြေပြင်အခြေအနေကတော့ပေါ့နော်အရင်ကွာချနေပါတယ်လို့အဲ့လိုပဲယူဆပါတယ
်မြန်မာနိုင်ငံရဲ့ညီညွတ်ရေးဖြစ်စဉ်မှာတက်မတော်ရဲ့အခန်းကဏ္ဍဟာအဓိကအဆုံးဖြတ်ပေးနိုင်တဲ့နေရာမှာရှိနေတယ်လို့တိုင်းသားလက်နက်ကင်အဖွဲ့တွေဘက်ကတုံ့တက်မှုတွေအခိုင်အမာရှိထားတာပါဗိုလ်ချုပ်မှုကြီးရဲ့မိကွန်းကိုလေ့လာကြည့်ရင်တိုင်းသားတွေနဲ့ယုံကြည်မှုတည်ဆောက်ရေးရင်းနှီးစစ်ရေးကိစ္စတွေကိုထိခိုက်စေနိုင်တာကြောင့်ညဉ့်ဉန်းရေးအလားအလာပေါ်မျှော်လင့်ချက်ကင်းဝေးစေတယ်လို့မြန်မာနိုင်ငံရဲ့ဖက်ဒရယ်ရေးရာတွေကိုလေ့လာတုံ့တက်နေတဲ့ဂျာမနီအခြေစိုက်ရှမ်းအမျိုးသားဆိုင်းဝမ်ဆိုင်းကမြင်ပါတယ
်သူ့မိကွန်းကိုကြည့်ကြတဲ့တေးပီအားရကြမကောင်းတဲ့အချက်ကသူကစီရင်ဝဲကိုမောင်မောင်မြရတာသူတို့တိုင်းသားလက်နက်ကရဟစုကြီးညင်းညင်းပယ်နေလို့ပေါ့လေနော်အပြစ်တင်တဲ့သဘောနဲ့သူကပြောတာနောက်တစ်ချက်ကတော့သူတမန်ကတုံးတပ်ဖို့တုံးတမီးရဒီရှေးပဝေတဏီကလေးရအဲ့ဒီပြည်တော်စုဆိုတာရှိခဲ့ပြီဆိုတဲ့ပုံစံပြည့်တယ်သူကတုံးတပ်အဲ့ဒီမှာတိုင်းသားတွေတုံးတပ်ဖို့တုံးတမီးနဲ့ကွာနေတယ်အဲ့လိုကွာတဲ့အတွက်ကြောင့်မို့ပြည်လုံးစာကြုတ်ကပ်နေပြီးပေါ်လာတဲ့ပြည်သူ့မြန်မာနိုင်ငံမဟုတ်ဘူးလို့သူပြောတဲ့အဓိပ္ပာယ်သက်ရတယ်။ဆရာမကြီးညဉ့်ညရဲ့လာလာတိတ်ပြီးတော့မကောင်းဘူးလို့ပြောအောင
်တမတော်ကဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကတော့ဘိုဒုနေ့နေ့လယ်ပိုင်းမှာ UWSA အဖွဲ့ဥက္ကဋ္ဌဦးပေါ့ယူဤ SSC မြောက်ပိုင်းတပ်ဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်စေတင် NDAA မိုင်းလားအဖွဲ့ဥက္ကဋ္ဌဦးစံပိနဲ့ KIA ဒုက္ကဋ္ဌဗိုလ်ချုပ်ကံမော်တို့နဲ့တီးတန့်တွေ့ဆုံခဲ့တယ်လို့ဒုတချုပ်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းကလည်း TNLA အဖွဲ့ကဥဖုံခွင် MNDA ကိုကန့်အဖွဲ့ကဥတာခုလန်းနဲ့ AA အဖွဲ့ကဒေါက်တာညိုထွန်းအောင်တို့နဲ့တီးတန့်တွေ့ဆုံပြီး NCA စာချုပ်မှာလက်မှတ်ထိုးရေးငင်းငင်းကြီးလုပ်ငန်းစဉ်နဲ့ယုံကြည်မှုတည်ဆောက်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့တက်မတော်ကသတင်းထုတ်ပြန်ပေမဲ့အသေးစိတ်ကိုတော့ဖော်ပြထားတာမျိုးမရှိပါဘူးခင်ဗျာ